ဝေဒနာတည်းဟူသောအာယုံကိုအကြောင်းပြုပြီးတော့သစ္စိတ်ထဲမှာစိတ်ဆင်းရဲမှုဆိုတဲ့ဒေါသဝင်မကိမ့်ဘူးလားမက
ိမ့်ပါဘူး
အဲ့ဒီဒေါသဟာနောက်ဒီညောင်းဖို့ကိုပြန်ပြီးစဉ်းစားမှုဆင်းရဲမှုတိုင်းဒီဒေါသဟာပရိယောက်ခံအနေနဲ့စိတ်ထဲမှာဖြစ်ပေါ်မလာဘူးလား
ဖ
ြစ်ပေါ်လာတယ်တကယ်လို့ညောင်းလုံးဝသာသူရှုလိုက်မယ်ဆိုလို့ရှိရင်တော့ညောင်းတယ်ဆိုတဲ့ဒုက္ခဝေဒနာကိုတိတိတိတိတိနေရတာနဲ့ပဲညောင်းတဲ့ဆင်းရဲကိုပေါ်မှာသူစိတ်ဆင်းရဲထဖြစ်ပါ့မလ
ား
မဖြစ်ဘူးတော့အဲ့လိုဆိုလို့ရှိရင်စိတ်ဆင်းရဲမဖြစ်ရင်အဲ့ဒီအချိန်မှာဒေါသခေါ်တဲ့ပဋိဒါနုတ္တိယဝင်ကိမ့်မှာမလ
ား
မကိမ့်ဘူးဆိုတော့နောက်အခါမှာညောင်းတာစဉ်းစားလည်းပဲအဲ့ဒီစိတ်ဆင်းရဲတာကရှိမလ
ား
ပရိယုဌာန်အနေနဲ့ထားကြပြီးစိတ်ထဲဖြစ်ပေါ်မလားမဖြစ်ပါဘူးဘာကြောင့်လဲဟိုအခါတုန်းကတည်းကဒီစိတ်စိတ်ဆင်းရဲဆိုတဲ့ပဋိဒါဒေါမနတာပရိဒါနုတ္တိယဟာမဝင်လာလို့ဟုတ်ကဲ့လားမဟုတ်လားအဲ့တော့မရှိဘူးဆိုတော့ဝင်းမလာဘူးလ
ား
ဝင်းလာလိုက်တော့ဒီညောင်းတာစဉ်းစားနေတိုင်းစိတ်ထဲကဆင်းရဲနေကြောက်နေတယ်မဟုတ်ဘူးလ
ား
အဲ့တော့ပရိယုဌာန်ကြိလေတာထဖြစ်မနေဘူးလား ထို့တူပဲဟိုမှာကြောက်ဖို့ရည်ရွယ်ချက်နဲ့ရှုတဲ့ယောဂီမှလည်းဒီတိုင်းပဲသူကကြောက်ဖို့ရည်ရွယ်ချက်နဲ့ရှုတယ်မကြောက်ဘူးပိုးပြီးတော့နာလာကျင်လာကြိုက်လာခဲတာဆိုတော့ဟောအဲ့ဒီအချိန်မှာသူ့သဏ္ဍာန်အဲ့ဒီနာမှုကြည်မှုတိုက်မှုဆိုခိုင်းမှုဆိုတဲ့ဒုက္ခဝေဒနာတည်းဟူသောအာယုံအကြောင်းပြုပြီးတော့စိတ်ဆင်းရဲမှုခေါ်တဲ့ပဋိဒါနုတ္တိယဝင်မကိမ့်ဘူးလ
ား
သိနာဟောဈဉံလျှောက်ပြီးနောက်ပြန်ထိုင်မယ်လို့တွေးတော့လည်းအင်းခတ္တာတိုင်းဒီနာရာယိတွေ့ဥမှာပဲဟောဖြစ်မလားဘူးလ
ား
အဲ့ဒီခါကျတော့စိတ်မဆင်းရဲဘူးလ
ား
အဲ့တော့ကိုယ်လုံးကပဋိဒါနုတ္တိယဝင်လိုက်လို့အဲ့ဒီအနုတ္တိယကကိုယ်တဏ္ဏအစဉ်ကိမ့်ရှိနေတော့ပြန်စဉ်းစားမှုလိုက်တိုင်းပရိယုဌာန်အနေနဲ့စိတ်ထဲမှာစိတ်ဆင်းရဲမှုထပေါ်မလာဘူးလားဒါဟိုတော့ကအနုတ္တိယဝင်ခံလိုက်လို့ဟုတ်ကဲ့လားအာရမဏအနုတ္တိယကိုဆိုလိုတယ်တဲ့ပန္တာနာအနုတ္တိယကိုမဆိုလိုဘူးเนาะဒါကြောင့်မလို့သမေနံဒုက္ခယဝေဒနာယပฏิကဝန္တံယောဒုက္ခယဝေဒနာယပฏิကနုတ္တိယောသောအနုတ္တိတိပฏิကနုတ္တိယတိနေတဲ့ခွန်ကြီးတို့အခုမှ၄ဘုံ၃ဘုံပဲရှိသေးတယ်။ gain ဘယ်နဲ့လောက်ရ။ဟမ်?ကောင်းဆုံးအောင်ခေါ်ရမလား။ဒုနာကြီးပဲသတ်မှတ်ထားတယ်နော်။ဟမ်?ကဲပရိသသဘောညီဘုန်းကြီး၁၀နာရီကြောင်ခေါ်မယ်။ကဲသဘောတူကြလား။မလေးတူပြီမယ်လို့မဟုတ်နိုင်ပါဘူး။သူကြည့်တိုင်းနဲ့သူပေါ့။နော်။ညာနောက်မှဘုန်းကြီးကပါဠိမရွတ်တော့ဘူး။မြန်မာလိုတက်တက်ပြောမယ်ဒီတော့ပဋိက္ခနုတ္တိယဝင်ကိမ့်လိုက်တဲ့အခါကျတော့တဲ့အဲ့ဒီပဋိက္ခနုတ္တိယခေါ်တဲ့စိတ်ဆင်းရဲမှုကြောင့်တဲ့သူဘာကိုလှမ်းတောင်းတာသမ်းမှာကိုမတောင်းနိုင်ဘူးလားကာမတုခံအဘိနန္တိတဲ့ကာမချမ်းသာလှမ်းတောင်းတယ်တဲ့ကာမချမ်းသာလှမ်းတောင်းတဲ့အခါကျတော့အဲ့ဒီချမ်းသာတောင်းတယ်လို့ချမ်းသာရရင်ချမ်းသာကိုตายာနှိမ့်သက်တဲ့သဘောမဖြစ်ပေဘူးလ
ား
ဟောအဲ့ဒီတော့ကာမရာဂာနုတ္တိယတခါမကိမ့်ပြန်ပေဘူးလားမလို့ရှေ့တိုးလဲတဘို့ဟောက်ကလားနောက်ဆုတ်လဲလဲထုတ်ဘလုံးရက်တက်တာလေးလဲခွန်ကြီးတို့ဒီနာတကာကြီးတွေကတော့နားလဲတယ်တချို့တကာတကမတွေနားလဲမှပေါ့ဘူးနော်ရှေ့တိုးတော့တဘောနောက်ဆုံးတော့လဲထုတ်ကြတာနော်သူတို့နားမလဲတဲ့လူတွေရှိမဲ့အဲ့ဒါနားလဲအောင်ဆိုလို့ရှိရင်တော့အဲ့ဒီတက္ကရာမန်းနေနားလဲအောင်ဆိုရင်တော့ရှေ့တိုးလိုက်လို့ရှိရင်လည်းစပီယာတွေပြီးနောက်ဆုံးလိုက်ပြန်တဲ့အခါကျတော့လဲနောက်မီကပန်ကြီးဘာလောက်တာလဲမော်တော်ကမောင်းတာမဟုတ်လားအဲ့လိုမှပဲနားလဲမှပဲနော်ဒါကပရိသတ်နည်းတွေလက်ခံထားပြန်တော့လဲပဲစိတ်ဆင်းရဲတယ်စိတ်ဆင်းရဲလို့မဟုတ်လို့ကာမချမ်းသာလှမ်းပြီးတော့ချမ်းသာလေးလှမ်းတောင်းတာပြန်တဲ့အခါကျတော့လက်တခါကာမရာဂနုတ္တိယခေါ်တဲ့တာယာတ္တမဲ့တဲ့အနုတ္တိယကဝင်မြန်နေဘာသက်တာလေးတို့ဘာမှမသက်တာဘူးအဲ့ဒါအဲ့လိုကာမရာဂနုတ္တိယဝင်ပြီဆိုတဲ့အခါကျတော့တဲ့အဲ့ဒီရာဂခေါ်တဲ့လောဘဖုံးထားလို့ရှိရင်သူဘာတိရောမလဲဘာမှမသိဘူးဒါကြောင့်မလို့သောဒုပုဂ္ဂိုလ်သည်ဝေဒနာယခံစားမှု၏အတ္တရင်စပါရာပွဲသဘောကိုလည်းနပ္ပဇာနာတိမတိ။အာရိနဝင်စအပြစ်ကိုလည်းနပ္ပဇာနာတိမတိ။နေပရဏင်စထွက်မြောက်ရာကိုလည်းနပ္ပဇာနာတိမတိ အထင်းမင်းစာအာဥပါရင်စာအဖြစ်ကိုလည်းနတ်ပဇာနာတိမသိအထင်းမင်းစာအချုပ်ကိုလည်းနတ်ပဇာနာတိမသိအဲ့ဒီကာမဒုက္ခဘောမှာตายရတဲ့ကာမရာဂနုတရားဝင်နေတဲ့အတွေ့တဲ့ဒီပုဂ္ဂိုလ်ဟာဝေဒနာရဲ့ဖြစ်ပေါ်လာတဲ့သဘောကိုလည်းမသိရဘူးတဲ့ချုပ်သွားတဲ့သဘောလည်းမသိရဘူးတဲ့ဝေဒနာရဲ့ตายရဘယ်သဘောကိုလည်းမသိရဘူးတဲ့ဝေဒနာရဲ့အပြစ်ကိုလည်းမသိရဘူးတဲ့ဝေဒနာမှာလွတ်မြောက်ရာကိုလည်းမသိရဘူးတဲ့အဲ့ဒါလို့မသိတဲ့အတွက်ပဲသူကာမချမ်းသာကိုလှမ်းပြီးတော့တောင့်တတာရတတ်မဲ့တော့တဲ့ကာမရာဂနုတရားဖြစ်တာပဲအဲ့ဒါလို့မသိတဲ့အခါကျတော့ဘာဖြစ်ပြန်လဲဆိုတော့ဘာအနုတရားဝင်ပြီးဂိမ်းပြန်မလဲအဝိဇ္ဇာနုတရားမဂိမ်းဘူးလားမသိတာဟာအဝိဇ္ဇာနုတရားမဟုတ်လားဒါလည်းပဲအာရမဏနုတရားပဲအာယုံအကြောင်းပြုပြီးဝင်တဲ့မသိမှုအနုတရားပဲတန်တနာနုတရားမဟုတ်ဘူးဟုတ်ကဲ့လားဒါကအဲ့ဒါလို့မသိဘူးဆိုတဲ့အခါကျတော့ဒီပုဂ္ဂိုလ်ဟာဆင်းရဲတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာပနဲ့ပတ်သက်လို့သူခံစားတာကိလေသာနဲ့ရှင်လျက်ခံစားလျာကိလေသာကင်းလျက်ခံစားတာကိလေသာနဲ့ရှင်လျက်ခံစားပြီဆိုတဲ့အခါကျတော့သူခံစားမှုတွေမှာကိလေသာရှင်းရှင်းနေတော့ဘဝကောင်းဘဝမွန်နေချမ်းသာတဲ့ဘဝတွေကိုตายာတတ်မဲ့တောင့်တာတဲ့တဏှာတွေမဖြစ်ပေဘူးလားဖြစ်လာတဲ့အခါကျတော့ဘဝကောင်းဘဝမွန်ဆိုတဲ့ဇာတိမဖြစ်ဘူးလားအဲဖြစ်လာပြီဆိုဇရာအိုရာမဖြစ်လာဘူးလားမရဏသေးတာဘုံဖြစ်လာဘူးလားတောကဆိုးမှုပရိဒေဝငိုကြွေးမှုဒုက္ခကိုဆင်းရဲမှုဒေါမနတာစိတ်ဆင်းရဲမှုဥပါယတာစိတ်နှလုံးပူပန်ကုလောင်ပင်မမှုဒါဒီဆင်းရဲတွေတောက်လျှောက်ဖြစ်မလာဘူးလားအဲ့ဒါလို့ဖြစ်လာရခြင်းရဲ့အကြောင်းဟာဘာလဲဆိုတော့ဝေဒနာကိုရှုလို့လားမရှုလို့လားအဲရှုရင်တော့ဒီဆင်းရဲတွေအကုန်မငြိမ်းဘူးလားငြိမ်းတယ်နော်ဒီကခွန်ကြီးတို့ဒီတရားတော်ကိုဆောင်ပုတ်ရေးခဲ့တယ်ဆောင်ပုတ်ကခွန်ကြီးကိုယ်တိုင်လည်းမရဘူးဒါကြောင့်မလို့စာနဲ့ကြည့်ဖတ်ရတယ်ခွန်ထုတ်တယ်လားဟမ်အမလို့ရင်တော့လည်းမဖတ်တော့လေဟမ်နားထောင်ကြည့်ပါမှားရင်စိတ်စိတ်ကလေးနေပါမှားရင်မှားပါတယ်ခရားလို့ထောက်ပါဘုန်းကြီးကစိတ်မဆိုးတော့တရားအတိမပြီးဝမှုထူသည်သူကတွေ့မှုဆင်းရဲမရှုပဲမို့ကိုယ်လည်းညှို့နွာစိတ်ပင်မှချမ်းသာမရသည်မှန်သလားမှန်ပါပါကိုယ်ဆင်းရဲကြတဲ့အခါမရှိဘူးဆိုတော့ကိုယ်ဆင်းရဲပေါ့စိတ်ဆင်းရဲမရှိဘူးမဆင်းဘူးလားရှိပါဘူးကိုယ်လည်းညှိုးနွမ်းစိတ်လည်းပင်ပန်းရတယ်အဲ့ဒါကိုမြတ်စွာဘုရားကဥပမာပေးတယ်တန်လားမြားညောင်းတဲ့ဥပမာပေးတယ်ခေါင်းကြီးကအများသိလွယ်တဲ့ဆူးနဲ့လဲပြီးတော့ဥပမာပြုမယ်ဆူးဆူးတဲ့အခါမှာဆူးဆူးလိုက်ပြီဆိုလို့ရှိရင်ခွေလဲမသွားဘူးလားလဲသွားတယ်ဆူးကကျိုးပြီးတော့အတွင်းနဲ့ကျန်မနေဘူးလားပြန်မနေတော့ထွင်စရာတခြားလည်းမပါတော့နောက်ဆူးတစ်ချောင်းနဲ့ထပ်ပြီးအဲ့ဆူးကိုထိုးမထွင်ဘူးလားထွင်နေရကြပထမဆူးထိုးလို့လဲဆူးလို့လဲနားရည်နောက်ထပ်ဆူးထိုးဆူးလို့လဲအဲ့တော့ဘယ်နှခါနာလဲဩကိုအေးနှခါနာဆိုတာကြားဘူးလားပါတယ်လို့မဲနှခါနာလားမေးပါဘူးခေါင်းကြီးကအဲ့ဒါဆူးကကိုအေးဆူးကမှလို့ကိုအေးနှခါနာပြောရတယ်နော်ဒါကြအဲ့ဒါမြတ်စွာဘုရားဥပမာပေးထားတယ်ကိုဆင်းရဲကိုမရှုတဲ့ပုဂ္ဂိုလ်ဟာစိတ်ဆင်းရဲထက်ဆင်းတဲ့အတွက်ဆူးနှချောင်းဆူးတဲ့လူနဲ့တူတယ်တဲ့ဆူးတစ်ချောင်းဆူးတာကနောက်ဆူးနဲ့ထပ်ထွင်တဲ့ပုဂ္ဂိုလ်တွေတူတယ်တဲ့ဆူးတစ်ချောင်းဆူးလင်းနောက်ဆူးထွင်နာကျင်ထပ်ဆင်းပွားကိုနိုင်ဆင်းရဲမရှုဘဲစိတ်แท้ပင်မညာကိုလည်းဆင်းရဲစိတ်ဆင်းရဲဆင်းရဲထပ်ဆင်းပွားမှန်မလားမှန်ပါပါဆင်းရဲကိုယ်သာမခံသာစိတ်မှလွန်ထိပါမရှိတော့ဆင်းရဲကိုခံပါရဲ့လားမခံပါတော့စိတ်ထဲမှာပိုထိမလာဘူးလားစိတ်မှခိုက်ထိဆင်းရဲပြီးပฏิကာနုတယပွားမှန်မလားအခဏပြောတဲ့အိဗယ်နော်ထိုဆင်းရဲမှလွတ်လို့လာ၍ကာမချမ်းသာတောင့်တပါဘာသာနုတယပွားမဟုတ်ဘူးလားကမ္မချမ်းသာလောင်းချမ်းတောင်းတော့တာယာတမတ္တရာဂနုတ္တိယမပွားဘူးလားပွားပါဘူးထိုဝေနစုဖြစ်ချုပ်တာယာပြဏာသာနှင့်လွရာစင်စေ ဉာဏ်မရှိ၍ဥပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတ္တယကွာထိုဝေမရှိဆိုတာထိုဒုက္ခဝေဒနာဒုက္ခဝေဒနာနှစ်ခုရဲ့ဖြစ်ခြင်းချုပ်ခြင်းပါရဘောတဘောအာရိနဝအပြစ်တဘောနိဗ္ဗရဏလွတ်မြောက်ရာတဘောတွေကိုဉာဏ်နဲ့မရှိတော့မသိဘူးမသိတဲ့အခါကျတော့ဥပေခဝေဒနာဖြစ်ပေါ်လာပြီးတော့မသိဘူးဆိုတဲ့အဝိဇ္ဇာနုတ္တယဝင်နေရောဟုတ်ကလားသောဝေနစေဖြစ်ချုပ်တာယာပြိနာသာနှင့်လေယာစိင္စေညာမစေ၍ဥပေဝေဒနာဖြစ်ပေါ်လာအဝိဇ္ဇာနုတ္တယပွာယင်းသို့ခြင်းများထိုသူကားကသုံးမဝေဒနာခံစားရ၌ရှင်းဝါကိလေခံစားပြီ၍ဝေဒနာခံစားတဲ့အခါကိလေသာကျင်းလျက်ခံစားကြလားရှင်းလျက်ခံစားလားရှိလို့လားမရှိလို့လားရှင်ငါကြည့်လေခံစားလေ၍များထွေဒုက္ခမလွတ်ရသည်တုတ္တကျင်းသူသဘောဒီမှန်သလား
မ
ှန်ပါပါမှန်ရင်ဒါဒီလို့ခေါ်မကောင်းဘူး မှန်ပါပါအဲ့တော့ညီတဲ့ဒါတွေပဲနော်အဲ့ဒီနောက်ဆုံးပိုက်လေးပြန်ဖတ်မယ်နော်ယင်းတို့ခင်ညာသောတူသာကသုံးမဝေဒနာခံစားရ၌ရှင်ငါကြည့်လေခံစားပြီ၍များထွေဒုက္ခမလွတ်ရသည်သူတ္တကင်းသူသဘောတည်း Now အဘိဓမ္မာသူတ္တဆိုတော့ကိုယ်တို့တရားရှုလို့မလို့သိထားတဲ့ပုဂ္ဂိုလ်ကတော့ဒုက္ခဝေဒနာဖြစ်ပေါ်လာရင်မရှုဘူးလားအဲရှိရင်ဟောရရဲ့အရှင်နိုင်ပါတယ်တရားအပိပိပါပြီသူထိုသည်ဒီပါတွေ့မူခြင်းရဲ့ရှုမှတ်မြဲ၍စိတ်แท้မပန်းယုတ်တာနံရှင်လန်းကြည့်တော့သည်မှန်မလားမှန်ပါဘူးသုတချောင်းသုလင်နောက်မထွင်နာခြင်းစင်မပွားဟောတချောင်းသုတဲ့နောက်ထပ်မထွင်ဘူးဒုတိယအကြိမ်နာပါဦးမလားမှန
်ပါဘူး
ကိုယ်၌ဆင်းရဲရှိမှမြဲဆင်းရဲအပိပွားသိကြလားသိကြပါဘူ
း
ကိုယ်ကဆင်းရဲစိတ်မဆွဲဆင်းရဲဆင်မပွားဟုတ်ကြလားသ
ိပါဘူး
ကိုယ်တော့ဆင်းရဲပါရဲ့စိတ်ဆင်းရဲလား ရှိလို့လားမရှိလို့လားသိ
ပါဘူး
စိတ်မဆင်းရဲမထီပဲဟုတ်မဆွဲနုတရားစိတ်แท้မှမထီဘူးဆိုတော့ပฏิကနုတရားဝင်နေလား သိပါဘူးပฏิကနုတရားမဝင်ဘူးဆိုလို့ရှိရင်ကာမချမ်းသာလှန်တောက်နာပါအောင်မလားမနောင်နာရင်ရာဂာနုရာဘောဝင်မလားမဝင်ဘူးဆိုလို့ရှိရင်သူ့မှာပฏิဘဒေါသလည်းလွတ်ရာဂလောဘလည်းလွတ်ပြီဆိုတော့ဝေဒနာရဲ့ငါးပါးသဘောသူမသိဘူးလားသ
ိ
ပါဘူးဖြစ်ခြင်းချုပ်ခြင်းပါရဘောသဘောအပြစ်သဘောလွမြောက်ရာသဘောဟုတ်ကဲ့လားဥပါဒာအဋ္ဌင်္ဂမအတ္တရာအာဒီနဝနိဗ္ဗရဏသူသိတယ်ရှုလို့သိပြီဆိုတဲ့အခါကျတော့သူဟာဝေဒနာကိုခံစားတဲ့အခါမှာကြိလေသာကျင်းမြဲခံစားသလားကျင်းမြဲခံစားလားကျင်းမြဲခံစားပြီဆိုတော့သူတန်ត្រာမှဘဝရှိပါအောင်မလားမရှိတော့ဘူးဒါကြောင့်စိတ်မဆင်းရဲမထီပဲဟုတ်မစွဲမှုတရားဝေဒနာဤငါးပါးဖြစ်တော့ထိုသဘောကိုနှောပိုင်းပိုင်းသိမြင်နိုင်ရဲ့ခိုင်ဉာဏ်တို့ဘွာဘာဉာဏ်တို့ဘွာမလဲဝေဒနာကိုသိတဲ့ဝိပဿနာဉာဏ်นี่မတိုးပါသေးဘူးလားဝိပဿနာဉာဏ်ရင့်ကျက်ပြီဆိုတော့မဉ္ဇဉ်ပုံဉာဏ်အထိမတော်ပါဘူးလားဒါကြောင့်ယင်းသို့ဖြင့်ညာထိုသူသာကသုံးပါးဝေဒနာခံစားရ၌ကျင်းကွာကြည့်လေခံစားပြီ၍များထိုဒုက္ခကျင်းလျရသည်သုတ္တရှိသူသဘောတည်းတရားအသည့
်
မကြည့်ဝမူသို့သည်သူကတွေ့မှုစင်းရဲ့မရှိပဲမို့ဦးလဲညှို့နွမ
်
းစိတ်ပင်မခံစားမရသည
်
တရားအသည့
်
မကြည့်ဝမူသောတိသူကတွေ့မှုခြင်းရဲ့မရှိပဲမို့ကိုယ်လည်းညှို့နွမ်းစ ိတ်တင်မချမ်းသာမရပြီသူတချောင်းစူးလင
်
နောက်စူးထွင
်
ငါခြင်းခြောက်ဆင့်ပွား သူတချောင်းစူးလင
်
နောက်စူးထွင
်
ငါခြင်းခြောက်ဆင့်ပွားဆိုပါသင်ရဲ့မရှိတဲ့စိတ်แท้ပင်မညာကိုနိုင်သင်ရဲ့မရှိတဲ့စိတ်แท้ပင်မညာဟုတ်
Yeah, boy. Yeah, boy. Oh.
သိနာကနေလူရစင်းသည်ဉာဏ်မရှိ၍ဥပိ္ပဝေဒနာဖြစ်ပေါ်လာအဝိဇ္ဇာဒုတိယကွာတက်တော့တယ်နော်အကြည့်ရနော်ဟုတ်သို့ဝေနေစေသိချောကာယပြဏာသာနေလူရစင်းသည်ဉာဏ်မရှိ၍ဥပိ္ပဝေဒနာဖြစ်ပေါ်လာအဝိဇ္ဇာဒုတိယကွာရင်တို့ဖြင့်ညာ
သို့
သူသာက
သို
့မဝေဒနာအင်္ဂါရာ၌ရင်ငါကြည့်လေအင်္ဂါပြီ၍ညာတိဒုက္ခမလွရသည
်
ဘုရားကျင်းသူသဘောတည
်း
ရင်းတို့ပညာဘုသူသာကသုံးမဝေဒနာအင်္ဂါရာ၌ရှင်ငါကြည့်လေသံသာပြီ၍ညာထေဒုက္ခမလွရသည
်
သုဒ္ဓကျင်းသူသဘောတည်သုဒ္ဓကျင်းသူသဘောတည်သာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာသာပဲပါပြီနော်အပါနေအပါနေမျက်စီအနာကြီးမကြည့်နဲ့ဟမ်မသိကြအောင်ဆောင်းပြီးတော့သွားကြစို့တရားအသိ
တ
ရားအသိဝါဒီမူ
တရ
ားအသိသူကတွေ့မူခြင်းရဲ
့
ချူမှန်မြဲ၍စိတ်แท้မပန
်
းရုပ်သာနွမ်းကျွင်းလန်းကြည်တော်သည
်
တရားအသိ
တ
ရားဥဝဘိမူ
တ
ရားသောတိသူကတွေ့မူခြင်းရဲ
့
ဖြူမှန်မြဲ၍စိတ်แท้မပန
်
းရုပ်သာနွမ
်း
ကျွင်းလန်းကြည်တော်သည
်
သူတကြောင်စုလင
်
နောက်မထွင
်
နာကျင်ဆင်မပွား သူတကြောင်စုလင
်
နောက်မထွင
်
နာကျင်ဆင်မပွားဟုတ်
ဒီမြင်နိုင်
ခိုင်ညာတို့ဝ
ါ
စိတ်မစင်းရဲ့မထီဝဲမှုမစွဲနုတရ
ား
ဝေဒနာဤမာပြဖြစ်သောသို့တော်ကိုနိနောပိုင်ပိုင
်
သိမြင်၌ရဲ့ခိုင်ညာတို့ဝ
ါ
ယင်းတို့ခင်ညာ
သို့
သူသာက
သု
ံးမဝေဒနာသံသာယာ၌သင်္ကွာကြည့်လေ
သ
ံသာပြီ၍ညာတွေဒုက္ခသင်္ရရသည
်
သုဒ္ဓရှိသူသဘောတည
်
ယင်းတို့ပညာ
သို
့သူသာက
သု
ံးမဝေဒနာသံသာယာ၌ကင်းကွာကြည့်လေသံသာပြီ၍ညာတွေဒုက္ခသင်္ရရသည
်
သုဒ္ဓရှိသူသဘောတည်ဒီသံဃာကအခုမှရေးတာမဟုတ်ပါဘူးဘုန်းကြီးဒီမှာဒီသာသနာရေးတာမှနေပြီးတော့ယောဂီတွေတရားပြစေနေတဲ့ကရေးပြီးဟောတဲ့တရားပါဒါပေမဲ့အဲ့လောက်ပြာကြာကရေးထားတဲ့သံမုတ်ပင်ဖြစ်တော်လည်းပဲဘုန်းကြီးကညံထိုင်းတော့မရဘူးအဲဒါကြောင့်ဟောသာယုံနဲ့ရေးလူယူလာရတယ်ဒီတော့ဘုန်းကြီးတို့တရားသိရမယ်10မိနစ်လောက်သွားတယ်เนาะလူရင်းကဒီဒေသနာမြတ်စွာဘုရားမိန့်ကြတာအတိတ်တွေကကိုယ်သာနွမ်းစေစိတ်မပန်းစေနဲ့ဒီလိုမဟုတ်လားမှန
်ပါပါ
ကိုယ်သာနွမ်းစေစိတ်မပန်းစေနဲ့ကိုယ်သာနွမ်းပြီးစိတ်မပန်းရအောင်မလုပ်ရမလဲရှူရမယ်သို့တော်ရှူတဲ့အခါစိတ်ထားရည်ရွယ်ချက်ကလိုသေးတယ်နော
်
ဘယ်လိုရည်ရွယ်ချက်ဘယ်လိုစိတ်ထားနဲ့ရှူလို့ရှိရင်ကိုယ်လည်းပန်းစိတ်လည်းနွမ်းမလဲဝေဒနာပြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှူရင်ကိုယ်လည်းပန်းစိတ်လည်းနွမ်းမယ်ဘယ်လိုရည်ရွယ်ချက်နဲ့ရှူရင်ကိုယ်သာနွမ်းပြီးတော့စိတ်မပန်းမလဲအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှင်းရမယ်ဒါကြောင့်မြတ်စွာဘုရားမိန့်ကြားတော်မူတဲ့အတိုင်းယုတ်ဝေဒနာစိတ်ဓမ္မဆိုတဲ့တတိယအာယုန၄မျိုးကိုရှင်းရမှာဒုက္ခဝေဒနာကိုရှင်းတဲ့အခါမှာကိုယ်သာပန်းပြီးတော့စိတ်မနှွမ်းရအောင်ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာတာမင်းရလက္ခဏာကိုကြက်ပြက်ထင်းထင်းသိမြင်ပြီးလို့စင်ရည်ကြီးရနိဗ္ဗာန်ကိုလင်းမြစွာမျက်မှောက်ပြုဖို့ကငါရှုတယ်လို့စိတ်ထဲမှာရည်ရွယ်ချက်ထားပြီးတော့ရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ဝေဒနာရဲ့ဖြစ်ခြင်းသဘောချုပ်ခြင်းသဘောအတ္တရခေါ်တဲ့တာယာဘွယ်သဘောအတ္တိနဝဆိုတဲ့အပြည့်နာစာသဘောနိဗ္ဗာန်ဆိုတဲ့ထွက်ရသဘောဒီသဘော၅ပါးကိုပိုင်းခြားခြင်းနဲ့သိမြင်ကြပြီးခင်မညာဘုံညာနဲ့နိဗ္ဗာန်ဝင်ဝင်နိုင်ကြပါစေ။အာသေလိုက်စေဤရိတ်သာအတွင်းမာနေ
ကြပါစေ
။ အစင်ပြေကြပါစေ သုံးပေါက်ပို့ပါသူမြတ်မအတန်ကနေပြီးတော့အတန်လင်းဟောကြားမဲ့တရားကတော့အသည့်အမြင်မှမှချမ်းသာရဆိုတဲ့တရားတော့ပါပဲလူတိုင်းဟာဆင်းရဲကိုလိုမရှိကြပါဘူးချမ်းသာကိုသာလိုရှိကြပါတယ်လူတိုင်းဆိုတာတဲ့တတ္တဝတိုင်းလို့ဆိုရင်ပိုးပြီးမှန်ပါတယ်သို့တော်လည်းလူဘုံလူလောကဆိုတော့လူကိုပဲဥတည်ပြီးပြောရပါတယ်ချမ်းသာကိုရဖို့ကတော့ဆင်းရဲငြိမ်းမှပဲရနိုင်ပါတယ်ဒါကြောင့်ချမ်းသာကိုလိုရှိတဲ့လူဟာဆင်းရဲဒုက္ခငြိမ်းအောင်အထောက်ရပါတယ်။ဆင်းရဲငြိမ်းစေခြင်းရင်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုပယ်တတ်ရပါတယ်။အကြောင်းကိုပယ်တတ်နိုင်လို့အကြောင်းမဖြစ်ပေါ်ရင်အကျိုးဆင်းရဲလည်းငြိမ်းတော့တာပါပဲ။ဒါတော့အဲ့ဒီဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေကိုသိဖို့လိုပါတယ်။ဒီအကြောင်းတရားတွေကဘာတွေလဲဆိုရင်လူကျင်တတ်မဲ့နှစ်သက်တွေ့တာမှုလောဘသိဆိုးမှုအမျက်ထွက်မှုဒေါသအမှန်တိုင်းမသိမှုမောဟကိုယ့်ကိုယ်ကိုထင်ကြီးမှုမာနအသိအမြင်မှားမှုဒိဋ္ဌိယုံကြည်သင့်ရမှမယုံကြည်ပဲတဏှာဖြစ်နေမှုဝိသိကိစ္စအစရှိတဲ့ကိလေသာတရားစုတွေပါပဲဒီတရားစုတွေရှိနေလို့သာတ ত্ত্ব ဝါတွေဆင်းရဲဒုက္ခရောက်နေကြရတာပါပဲဒီကိလေသာတရားစုတွေများရင်များသလောက်ဆင်းရဲကြီးမှပါတယ်နေရင်နေသလောက်ဆင်းရဲနေပါဒီချမ်းသာများပါတယ်ဒါကြောင့်ဒီတရားစုတွေကိုပင်နိုင်အောင်ကြိုးစားဖို့လိုပါတယ်နည်းနည်းပင်နိုင်ရင်နည်းနည်းချမ်းသာတယ်များများပင်နိုင်ရင်များများချမ်းသာတာပါပဲသူတို့ကိုပင်နိုင်ဖို့ကတော့ယုံနာအစုကိုသိတဲ့ဉာဏ်အမြင်ဖြောင့်မှမှပဲပင်နိုင်ပါတယ်ယုံနာအပေါင်းစုပေါ်မှာအသိအမြင်လွှဲမှနေသမျှဒီကိလေသာတွေကိုမပင်နိုင်ပါဘူးမပင်နိုင်သေးသမျှလည်းဆင်းရဲလူကင်းချမ်းသာခြင်းကိုမရနိုင်ပါဘူး။ဒါကြောင့်ဒီတရားစုတွေထဲမှာအသိအမြင်မှားတဲ့ဒိဋ္ဌိဟာဆင်းရဲကိုဖြစ်ပေါ်စေရမှာအခြေခံကြတဲ့ပဓာနတရားလို့ဆိုနိုင်ပါတယ်။ဒီဒိဋ္ဌိကလည်းအမှန်တိုင်းမသိတဲ့မောဟကိုအဖို့ပြုလုပ်ထားပါတယ်။အမှန်တိုင်းမသိလို့အသိမှားအမြင်မှားဖြစ်နေတဲ့အပေါ်မှာအခြေခံပြီးတော့လောဘဒေါသမာနအိတ်တာမစ္စရိယအစရှိတဲ့တရားကိလေသာတွေဖြစ်ပွားလာတော့တာပါပဲအဲ့ဒီလိုတရားစုတွေတစ်ဆင့်တစ်ဆင့်ပွားများလေဆင်းရဲများလေပါပဲနည်းနည်းရှင်းပြရမယ်ဆိုရင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နာဒီတရားနှစ်ခုပေါ်ပေါင်းစုနေတာကိုအချိန်မလတ်မပြတ်ဖြစ်ပြနေတဲ့ယုတ်တရားနဲ့နံတရားအစုတက်တက်မြပဲလို့ဉာဏ်ထဲမှာတည်ဝင်သိမြင်ရင်တကယ်ဖြစ်နေရှိနေတဲ့အခြေအနေကိုအဖြစ်အတိုင်းအရှိအတိုင်းသိတာမြင်တာဖြစ်လို့အသိမှန်လို့ဆိုရပါတယ်ဒီလိုမသိမမြင်ပဲပုဂ္ဂိုလ်တ attva ငါလို့ဖြစ်စေအသက်ဝိညာဉ်အတ္တလို့ဖြစ်စေသိမြင်နေတယ်ဆိုလို့ရှိရင်ဒါဟာအသိမှန်မြင်မှာမဟုတ်ပါဘူးအသိမှန်အမြင်မှားပါပဲဒါကိုပဲတက္ကရာဒိဋ္ဌိတကယ်အရှိတရားပေါ်မှာမရှိတာကိုစိတ်ကူးနဲ့ပုံဖော်ပြီးမှားယွင်းစွာသိမြင်ယူဆမှုလို့ခေါ်ပါတယ်အတ္တဒိဋ္ဌိပုဂ္ဂိုလ်တ attva မဟုတ်တဲ့သဘာဝတရားစုမြတ်ကိုပုဂ္ဂိုလ်တ attva ငါလို့အသိအမြင်မှားနေမှုပါပဲအဲ့ဒီလိုတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအနေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အသိမှားအမြင်မှားဖြစ်လာတော့ဒီပုဂ္ဂိုလ်တ္တိတ attva ကချမ်းသာခြင်းကြည်ပွားခြင်းလာတယ်ယာဓုဂုံတိမြင်မှားခြင်းလာတယ်အဲ့ဒါလိုစသည်ဖြင့်လူခြင်းရခြင်းဖြစ်ခြင်းတွေပေါ်လာတယ်ဒါတွေဟာလောဘကိလေသာတွေပါပဲတစုံတရားအစင်မပြေတာနဲ့တွေ့လာရင်ဒေါသဖြစ်လာတယ်ဒီငါကသူများတဲ့သားတဲ့ထင်လာရင်မာနကြီးလာတယ်။ကိုယ့်တဲ့သားသူတွေ့ရင်မနာလိုတဲ့အိတ်သားတွေဖြစ်လာတယ်။အဲဒါလိုစသည်ဖြင့်ပုဂ္ဂိုလ်တ attva ငါလို့ဆိုတဲ့အသိမှားဝင်လိုက်တာနဲ့ဒီလောဘဒေါသမာနစတဲ့ကိလေသာတရားစုတွေကဝင်လာတော့တာပါပဲ။
ဒီတရားတွေဝင်လာရင်မချမ်းသာတော့ပါဘူးဆင်းရဲတော့တာပါပဲဒါကြောင့်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားတွေထဲမှာဒီအသိဉာဏ်မှမူတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဟာအခြေခံအကြောင်းပဲဆိုတာထင်ရှားပါတယ်ဒီတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိနဲ့အသိဉာဏ်မှားပုံကိုနည်းနည်းဆက်ပြောပါဦးမယ်ရုပ်ခန္ဓာအစုမှပေါင်းစပ်ပါဝင်နေတဲ့အပူသဘောအေးသဘောကိုပူရုပ်အေးရုပ်မျှပဲလို့အရှိအတိုင်းအမှန်တိုင်းမသိမမြင်နိုင်ကြတော့ပူတဲ့လူအေးတဲ့လူပူတဲ့ပုဂ္ဂိုလ်အေးတဲ့ပုဂ္ဂိုလ်ရှိတယ်လို့အသိမှားနေကြပါတယ်အမြင်မှားနေကြပါတယ်ငါပူတယ်ငါအေးတယ်လို့လည်းအသိမှားနေကြပါတယ်ထို့တူပဲခက်မှကြမ်းတမ်းနူးညံ့ချောမွေ့တဲ့သဘောတွန့်ကန်တောင်းတင်းလှုပ်ရှားရွေရှားတဲ့သဘောယူစည်းဖွဲ့စည်းတိတ်တိပူတွဲလုံးခဲတဲ့သဘောအစရှိတဲ့ရုပ်တဘာဝတွေကိုလည်းပဲတဘာဝတရားမျှသာပဲလို့မသိမမြင်နိုင်ကြတော့သူကကြမ်းတမ်းနဲ့သူအသားရေးကကြမ်းတမ်းနဲ့ငါကနူးညံ့နေငါအသားရေကနူးညံ့နေစသဖြင့်ပုဂ္ဂိုလ်သတ္တဝါအနေနဲ့အတိမှန်နေကြတယ်။သူကအနေနဲ့အတိမှန်နေကြပါတယ်။ပြီးတော့လူချင်းတတ်မဲ့စိတ်နှစ်သက်ချစ်ခင်စိတ်မုံဒီစိတ်စိတ်ဆိုးစိတ်တွန့်ဆုပ်စိတ်အာတက်စိတ်ဝမ်းနေစိတ်ဝမ်းသာစိတ်စတဲ့နန္တရားတွေကိုလည်းလူချင်းတတ်မဲ့စရာအာယုံစတဲ့ကြောင့်အကြောင်းအားလျော်စွာဖြစ်ပေါ်လာပြီးတော့ပြောက်ပြောက်သွားကြတဲ့သဘောတက်တက်မြတ်တာပဲလို့အမှန်တိုင်းမသိမမြင်ကြဘူး။ငါလိုချင်တယ်၊သူလိုချင်တယ်စသဖြင့်ပုဂ္ဂိုလ်တ attva အနေနဲ့ပဲအသိမှန်းနေကြတယ်။နောက်ပြီးတော့တချို့ကရုပ်ခန္ဓာကိုတချို့ကနာမ်ခန္ဓာကိုအသက်ဝိညာဉ်လို့မှတ်ယူဆွဲလန်းကြပါတယ်။တချို့ကတော့အသက်ဝိညာဉ်လေးဟာရုပ်လည်းမဟုတ်ဘူး၊နာမ်လည်းမဟုတ်ဘူး။ရုပ်နာမှတပါတိချတရားအရာတစ်ခုအနေနဲ့တ attva ရဲ့သဏ္ဍာန်မှာမပြတ်မစီပဲတည်ရှိနေတယ်လို့ယူဆဆွဲလန်းကြပါတယ်။ဘုန်းကြီးတို့မြန်မာလူမျိုးများကတော့စိတ်ကိုပဲအသက်ဝိညာဉ်လိပ်ပြလို့ယူဆဆွဲလန်းတတ်ကြတာများပါတယ်ဒီအသက်ဒီဝိညာဉ်ဟာမွေးဖွားလာကြတဲ့ကတည်တည်အထိမပြတ်မစီပဲအမြဲတည်နေတယ်လို့ယူဆတတ်ကြပါတယ်အဲ့ဒီတချို့ယူဆထားကြတဲ့အသက်ဝိညာဉ်ဆိုတာဟာမြတ်စွာဘုရားကမရှိဘူးမဟုတ်ဘူးလို့ဟောကြားထားတဲ့အတ္တဆိုတော့ပါပဲအာတမလို့လည်းခေါ်ပါတယ်ဒါကြောင့်အသက်ဝိညာဉ်လိပ်ပြတဲ့အတ္တဟာသဘောအချင်းအတူတူပါပဲဒီအသက်ဝိညာဉ်အတ္တဆိုတာကိုအစွဲပြုပြီးတော့လဲပုဂ္ဂိုလ်တတ္တဝါငါသူတစ်ပါးဆိုတဲ့အတိမှအမြင်မှဖြစ်ပေါ်လာပါတယ်ရုပ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီရုပ်ကိုပုဂ္ဂိုလ်တတ္တဝါငါလို့ထင်မှတ်တော့တာပါပဲစိတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်အဲ့ဒီစိတ်ကိုပုဂ္ဂိုလ်တတ္တဝါငါလို့ထင်မှတ်တော့တာပါပဲဒါတွေဟာတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိအတိမှအမြင်မှတွေကြီးပါပဲဒီအသက်ဝိညာဉ်အတ္တဆိုတာကိုမပြတ်မစီပဲအမြဲတည်နေတဲ့အမာခံသဘောအနေနဲ့ယူဆထားကြတော့ယုတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်ယုတ်ကိုတိရံခိုင်မြဲတယ်လို့မှတ်ယူတော့ကြတော့တာပါပဲစိတ်ကိုအသက်ဝိညာဉ်အတ္တလို့ယူဆရင်စိတ်ကိုတိရံခိုင်မြဲတယ်လို့မှတ်ယူကြတော့တာပါပဲဒါကြောင့်မယ်လူသေးလို့ယုတ်ခန္ဓာကြီးပြည့်စည်သွားတဲ့အခါအသက်ဝိညာဉ်လေးဟာယုတ်ခန္ဓာကြီးတဲကမပြတ်မစီပဲထွက်ခွာသွားပြီးတော့တင်းကြိုင်မှဖြစ်စေတေသူရဲ့အိမ်နာပတ်ဝန်းကျင်မှဖြစ်စေလှဲ့လေသွားလာနေတယ်လို့တချို့ယူဆကြတာပေါ့တေသူရဲ့ဝိညာဉ်ဟာသူရှိနေကြောင်းသိရအောင်ကိုရင်လည်းပြတယ်အိမ်တကားကိုရင်လည်းလာခောက်တယ်အိမ်အောက်မှာဖြစ်စေအိမ်ထဲမှာဖြစ်စေခြေတံတစ်ချက်ချက်နဲ့တွားလာလှုပ်ရှားနေတဲ့စသဖြင့်လည်းယူဆဆွဲလန်းကြပြန်နဲ့ဒါကိုပဲတရေတစေလို့ခေါ်သမုတ်ကြပြန်နဲ့သူ့ကိုရင်မှန်းပြီးရက်လက်စွမ်းသူချင်းစတဲ့ဒါနကုသိုလ်တွေကိုပြုလိုက်မှပဲဒီဝိညာဉ်ကလေးအတ္တလေးဟာတာရုခေါ်ပြီးတွေ့ရမယ့်တဝဲလည်းလည်းလှဲ့လည်းနေရတဲ့တရေတစီဘဝကလွတ်ကျွတ်သွားတယ်။အဲ့ဒီလွတ်ကျွတ်သွားပြီးတော့မှပဲသူရောက်ထိုက်တဲ့နောက်ဘဝတစ်ခုကိုရောက်သွားရတယ်လို့အများအားဖြင့်ယူဆဆွဲလန်းကြပါတယ်။ဒီယူဆမျိုးကတော့ရောက်ထိုက်တဲ့ဘဝကိုမရောက်ရသေးမီ။ဇာကံအန္တရာဘဝတစ်ခုရှိသေးတယ်လို့ယူဆတဲ့အယူမှားပါပဲ။ဘုရားရှင်တော်မြတ်ဖရာရဲ့အဘိဓမ္မာဒေသနာတော်အရာကတော့သုတိစိတ်ချုပ်ပြီးတဲ့နောက်တစ်ဘဝမှာပဋိသင်္ဍိစိတ်ဖြစ်တာဟာတစ်ဆက်ကတောင်းမှမကြပါဘူး။သို့တော်လည်းတေသူဟာသူရဲ့အကုသိုလ်ကံကြောင့်ဒေစိတ်ချုပ်ပြပြင်းချုပ်ပြပြခြင်းပြိတ္တာဘဝမှာရုပ်တည်နံတဲ့နဲ့ဆင်းဆင်းရဲရဲဘဝကိုချက်ချင်းရကောင်းရနေမှာဖြစ်တဲ့အတွက်သူ့ကိုရည်ရွယ်ပြီးဆွမ်းသွတ်ခြင်းစတဲ့ဒါနကုသိုလ်တွေပြုကြရပါတယ်ဒီလိုပြုရဲဆိုရင်တော့ဗုဒ္ဓဒေသနာတော်အရသဘာဝကျပါတယ်ကွယ်လွန်သူများပြိတ္တာဖြစ်ပြီးအစာအစာငတ်မနေလို့ကိုယ်ရင်ပြပြီလားတောင်းကြကြောင်းလဲပေတဝတ္ထုပါဠိတော်မှာလာပါတယ်အခုပြောခဲ့တဲ့အတိုင်းအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတ္တလေးဟာမပြတ်မစီပဲအမြဲတည်နေပြီး တဘောဝတိတဘောဝကူပြောင်းနေတယ်ဆိုတော့အယူဆကိုတတရဒိဋ္ဌိတည်မြဲအယူမှလို့ခေါ်ပါတယ်တချို့ကြတော့လဲရှင်းဘဝနောက်ဘဝဆိုတာကိုအယုံကြည်မရှိကြပါဘူးဒီအသက်ဒီဝိညာဉ်ဒီပုဂ္ဂိုလ်ဟာမသိမီအတွင်းမှာတည်မြဲနေပြီးသိတဲ့အခါမှာဘာမှမကြံတော့ပဲအသက်ဝိညာဉ်မှာပြည့်စည်သွားရတယ်ဒါကြောင့်နောက်ဘဝတမလုံးဘဝဆိုတာမရှိဘူးတဘဝတည်းနဲ့ပဲအပြည့်အစုံပြည့်စည်သွားတယ်လို့ယူဆကြပြန်ပါတယ်ဒီယူဆကိုတော့ဥစ္စေရဒိဋ္ဌိပြတ်စဲအယူမှလို့ခေါ်ပါတယ်။သတ္တရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလောဘဝချမ်းသာရေးကိုယူမှပြီးမကောင်းမှုတွေကိုရှောင်နိုင်သလောက်ရှောင်မှလိမ့်မယ်။ကောင်းမှုတွေကိုပြုနိုင်သလောက်ပြုပါလိမ့်မယ်။သို့တော်လည်းဘဝချမ်းသာတွေကိုသာတောင့်တနေမှဖြစ်လို့ဝိစင်းရဲကလွတ်မြောက်ဖို့တော့မလွယ်ဘူးပါဘူး။အရာရာကိုတည်မြဲနေတဲ့အမြင်နဲ့သာကြည့်မြင်နေမှဖြစ်လို့ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘောတွေကိုသိမြင်ဖို့ဒုက္ခတစ္ဆာကိုပိုင်ပိုင်ခြားခြားသိဖို့လည်းမဖြစ်နိုင်ပါဘူးဒုက္ခတစ္ဆာကိုမသိရင်သမုဒယတစ္ဆာကိုမပယ်နိုင်တဲ့အတွက်និရောဓတစ္ဆာဆင်းရဲငြိမ်းမှုကိုမရနိုင်ပါဘူးဒီတော့ဒီအသိမှအမြင်မှကြောင့်ဆင်းရဲမြဲပဲဆင်းရဲနေတာပါပဲပုစေရဒိဋ္ဌိကိုယုံကြည်လက်ခံရင်ဓမ္မလွန်ဘဝမရှိဘူးလို့ယုံကြည်ထားတဲ့အတွက်ဒီဘဝမသိမီအတွက်မှမိမိအကျိုးရှိမယ်ကောင်းစားမယ်ဆိုတာကောင်းစားမယ်လို့ထင်နေဆိုရင်ကောင်းမှုမကောင်းမှုရွေးချယ်မနေတော့ပဲပြုကျင်ရာပြုတော့မှာပါပဲဒီလိုဆိုရင်မကောင်းမှုတွေကြီးသာအပြုများဖို့ရှိပါတယ်ဒီတော့ဥစ္စေရဒိဋ္ဌိအမြင်မှားကိုအခြေခံပြီးပြုမိတဲ့မကောင်းမှုတွေကြောင့်ရှောင်လွဲမရတဲ့ကြောင်းကျိုးနေရာမှာအရာဆင်းရဲကြိုးတွေသာထပ်ခါထပ်ခါရနေမှာအမှန်ပါပဲချမ်းသာဖို့မရှိပါဘူးဒါကြောင့်အသည့်အမြင်မှားရင်ဆင်းရဲတယ်အသည့်အမြင်မှားမှပဲချမ်းသာတယ်ဆိုတာဟာထင်ရှားပါတယ်အခုရှင်းပြခဲ့တာကိုသဘောပေါက်ရင်သတ္တရဒိဋ္ဌိဥစ္စရဒိဋ္ဌိအမြင်မှားနှမျိုးဟာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှားပေါ်မှာအခြေခံတယ်ဆိုတာနားလည်နိုင်ပါတယ်။ဒါကြောင့်မြတ်စွာဘုရားကအကြောင်းရင်းအခြေခံဖြစ်တဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအမြင်မှားပြောက်ပြီးအမြင်မှန်ရောက်အောင်ရုပ်အစုနာမ်အစုကိုဖြစ်ဆဲဖြစ်ခိုက်မှစူးစူးဆိုင်ဆိုင်တတိနဲ့စောင့်ရှုဖို့အရေးကြီးတိုက်တွန်းဟောပြောတော်မူခဲ့တာပါပဲ။ဒီလိုရှုရမှာရုပ်ထင်ရှားရင်ရုပ်ကိုရှုရပါတယ်။နာမ်ထင်ရှားရင်နာမ်ကိုရှုရပါတယ်။ဖြစ်နေစေရုပ်ဖြစ်နေစေနာမ်ကိုဖြစ်နေရှိနေတဲ့အခြေအနေတိုင်းသိအောင်ရှုရပါတယ်။စိတ်ကတစ်မျိုးတစ်ဖုံကြံစီပြီးမရှုရပါဘူး။အရှိကိုအရှိတန်းရှုတဲ့သဘောပါပဲ။ဒါကြောင့်ရုပ်ခန္ဓာကိုယ်ကပူရာထင်ရှားရင်အဲ့ဒီအပူတေဇောကိုပိုင်ပိုင်ခြားခြားသိအောင်ပူရဲပူရဲလို့ထပ်ခါထပ်ခါရှု။အေးထင်ရှားရင်အေးတယ်လို့ထပ်ခါထပ်ခါရှု။တောင့်နာတင်းနာလှုပ်ရှားတာရွေ့ရှားတာကြံနာနာနုညံ့နာစတဲ့ရုပ်တွေထင်ရှားရင်လည်းပဲတောင့်နေတင်းနေစသဖြင့်ထပ်ခါထပ်ခါရှုရပါတယ်။ထို့တူပဲပြန့်လွင်စိတ်စဉ်းစားစိတ်လိုချင်စိတ်စိတ်ဆိုးစိတ်စတဲ့စိတ်တော်တွေကိုလည်းပြန့်လွင်နေစဉ်းစားရတဲ့စသဖြင့်ရှုရပါတယ်။အဲဒါလိုရှုတဲ့အခါအစာဥမှာတော့ပြန့်လွင်စိတ်ပြန့်လွင်တဲ့စိတ်တွေကိုပဲရှုရှုနေရတာကများပါတယ်။ရုပ်ကိုရှုရတာကနည်းပါတယ်။သို့တော်လည်းရှုပါများလာတော့တဖြည်းဖြည်းအပြန့်လွင်နေလာပြီးအရှုကံယုံနာအာယုံပေါ်မှာပဲစိတ်ဟာစုစိုက်တည်ငြိမ်လာပါတယ်။ဒီအခါမှာနိဝရဏအငြိအကျေးတွေလုံးဝကင်းစင်သလောက်ဖြစ်နေလို့စိတ်အစဉ်ဟာအတော်ကြီးစင်ကြဲနေပါတယ်ဒါကိုပဲစိတ်တဝိသုဒ္ဓိလို့ခေါ်ပါတယ်အဲ့ဒီစိတ်တဝိသုဒ္ဓိဖြစ်ခြင်းကစပြီးယုံနံတို့ရဲ့ပင်ကိုယ်ရင်းသဘောသဘာဝလက္ခဏာကိုသိလာပါတယ်အဲ့ဒီအသည့်ဟာကြာလေကြာလေသမာဓိအားကောင်းသလောက်ထင်ရှားပြတ်သားလာလိမ့်ပါပဲဒီအခါမှာပူမှုနဲ့ရှုတဲ့စိတ်အေးမှုနဲ့ရှုတဲ့စိတ်စသဖြင့်အရှုခံအာယုံနဲ့ရှုသည့်စိတ်အတွဲလိုက်အတွဲလိုက်သိနေပါတယ်အပူအေးသဘောနဲ့ရှုတဲ့စိတ်မျှသာရှိတာပဲစသဖြင့်အမှန်တိုင်းသိနေတဲ့အတွက်ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှလုံးဝမဖြစ်လာတော့ပါဘူးတက္ကဒိဋ္ဌိအတ္တဒိဋ္ဌိအတိမှအမြင်မှကျင့်သွားပါတယ်ဒါကြောင့်ကိလေသာတွေငြိမ့်နေပြီးချမ်းသာနေတော့တာပါပဲဒီလိုနဲ့တိုးတက်ပြီးကျိုးစာရှုမှတ်ဖန်များလာတဲ့အခါမှာအရှုခံယုံနံတို့ရဲ့ပေါ်လာမှုပျောက်သွားမှုလေးတွေကိုလည်းမျက်စိနဲ့ကြည့်နေရတယ်လို့ရှင်းရှင်းလေးညာနဲ့တွေ့နေရတော့မတည်မြဲတဲ့သဘောဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်တဲ့သဘောမရှိတဲ့သဘောတွေကညာနဲ့ပြက်ပြက်ထင်းထင်းသက်ဝင်တွေ့သည့်ပြည်သဘောကြလာပါတယ်။ဒီတော့အတိမြဲတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးလို့ယုံကြည်ဆုံးပြတ်နိုင်လာတဲ့အတွက်ဝိညာဉ်ကမပြတ်မစီးပဲနောက်ဘဝကိုကူးပြောင်းသွားတယ်ဆိုတဲ့အယူမှဝိညာဉ်လေးဟာမလွတ်မကျွတ်နိုင်သေးလို့တဝဲလလဲဖြစ်နေရတယ်ဆိုတဲ့အယူမှအဲ့ဒီသတ္တရဒိဋ္ဌိတွေလည်းကင်းစင်သွားပါတယ်။ပြီးတော့ဝိညာဉ်ဟာမသိမီအတွင်းမှာမပြတ်မစီးတည်ရှိနေပြီးသေးတဲ့အခါမှာနောက်တစ်ဘဝမဆက်တော့ပဲပြတ်ဆဲပျက်စီးသွားတယ်ဆိုတော့ဥစ္စေရဒိဋ္ဌိအယူမှလည်းကင်းစင်သွားပါတယ်။အဲဒီလိုယုတ်တဘာဝနန္တဘာဝတွေကိုအမှန်တိုင်းသိမြင်လာလို့ပုဂ္ဂိုလ်တ attva ငါဆိုတဲ့အတိမှအမြင်မှတည်မြဲအယူမှအမြင်မှပြတ်ဆဲအယူမှအမြင်မှတွေကင်းစင်သွားတော့ အတိမားအမြင်မှားတွေကြောင့်ဖြစ်ပေါ်မဲ့ကိလေသာတွေလည်းဖြစ်ပေါ်မလာလို့ချမ်းသာနေပါတော့တယ်ဒီနည်းနဲ့ပဲဝိပဿနာအတိမှန်သမာဓိဒိဋ္ဌိတွေတဖြည်းဖြည်းယဉ်တန်လာပြီးမဲ့အတိဖို့အတိအထိရရှိလာတော့ကိလေသာအမြင့်ပြတ်လို့ချမ်းသာမှုဒုက္ခဓာတ်ကိုရရှိလာတော့တာပါပဲတတ္တဝါမှန်သရွေ့တရားတွေ့ချမ်းမြေ့သာယာရှိပါစေ
ဒီရှင်ရမေကဘာရေးစီဒီလဲခဏလေးပါကြမှာဆရာတော်အရှင်ကနကတိဝေသကအတိအမေမမခြံလာရတရားတော်ကိုဟောကြားတော်မူလို့ဒီပါသည
်ခုချိန်ကစပြီးရန်ကုန်မြို့ကဘာရေးစီဒီလန်းခြံမြေရိတ်တာကြောင့်မှာဆရာတော်အရှင်သနကာပိဝန်သကတိပေဆိုင်ပွားတရားတော်ကိုဟောကြားတော်မူပါတော့မည်ရှင
်ယခုဘုန်းကြီးမြတ်အတန်ကနေပြီးအတန်လွင့်ဟောကြားမယ့်တရားကတော့တိပယ်ဆိုင်ပွားတရားတော်ဖြစ်ပါတယ်။ယမနိကအတိမြန်မာမှချမ်းသာရတရားတော်ကိုအတန်လွင့်ဟောကြားခဲ့စဉ်ကယုံနံတို့ရဲ့သဘောမှန်ကိုအမှန်တိုင်းတိမြန်မှကိလေသာကိုပယ်တတ်နိုင်ပြီးဆင်းရဲငြိမ်းကချမ်းသာကိုရနိုင်ကြောင်းအဲ့ဒီအတိမှန်မြန်မာကိုရဖို့ရာယုံနဲ့နံကိုအရှိအရှိအတိုင်းရှုမှတ်ပွားများရကြောင်းဟောခဲ့ပါတယ်။ဘာကြောင့်ယုံနဲ့နံကိုရှိမှပေါ်များရတယ်လဲဆိုရင်ယုံနံတို့ရဲ့သဘာဝကိုအမှန်အတိုင်းပိုင်ပိုင်ခြားခြားသိရအောင်လို့ပါပဲဘုရားရှင်တော်မြတ်ဘုရားရဲ့ဒေသနာတော်မှာပိုင်ပိုင်ခြားခြားသိရမယ့်တရားပယ်ရမယ့်တရားဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမယ့်တရားပွားများရမယ့်တရားလို့၄မျိုးလေးစားခွဲခြားပြီးဟောထားပါတယ်အဲ့ဒီ၄မျိုးတွေကပိုင်ပိုင်ခြားခြားသိရမယ့်တရားဆိုတာခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်စေတသိက်ခေါ်တဲ့နံတရားတွေပါပဲပယ်ရမယ့်တရားဆိုတာကတော့လိုခြင်းတတ်မယ်နှစ်သက်တွေ့တာတဲ့တဏှာပါပဲဉာဏ်နဲ့မျက်မှောက်ထင်ထင်သိမြင်ဆက်ရောက်ရမယ့်တရားကတော့ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ပါပဲပွားများရမယ့်တရားဆိုတာကတော့မဂ်ကင်ရှိပါအကျင့်တရားပါပဲဘာကြောင့်ယုံနာနှစ်ပါးကိုပိုင်ပိုင်ခြားခြားသိဖို့လိုတယ်လဲလို့မေးเสียရှိပါတယ်ယုံနာနှစ်ပါးဟာဆင်းရဲဆိုမှဆင်းရဲလို့ခေါ်တဲ့ဒုက္ခဒုက္ခဖောက်ပြန်ဆင်းရဲလို့ခေါ်တဲ့ဝိပရိနာမဒုက္ခဖြစ်ပျက်ဆင်းရဲလို့ခေါ်တဲ့သင်္ခါရဒုက္ခအဲ့ဒီဒုက္ခသုံးမျိုးထဲမှာအကျုံးဝင်နေပါတယ်။ဒါကြောင့်ယုတ်နံနှစ်ပါးဟာဆင်းရဲအစစ်မှန်ပါပဲ။ယုတ်ရှိနေသည်မြ၊နံရှိနေသည်မြဆင်းရဲနေတာပါပဲ။သို့တော်လည်းအဲ့ဒီယုတ်နဲ့နံကိုတတိနဲ့စောင့်မရှိရင်ထင်ရှားတဲ့ဒုက္ခဒုက္ခကိုသာဆင်းရဲလို့သိကြပါတယ်။ချမ်းသာလို့ယူဆထားတဲ့ဝိပရိမနာမဒုက္ခနဲ့ဖြစ်ပျက်ဆင်းရဲသင်္ခါရဒုက္ခကိုတော့ဒုက္ခလို့မသိနိုင်ကြပါဘူး။ဒီယုတ်ဒီနံကိုဒုက္ခလို့မသိကြတော့ဒုက္ခလို့ထင်မှတ်တော့တာပါပဲ။ကောင်းနေချမ်းသာတယ်လို့ထင်မှတ်တော့တာပါပဲ။ဒါနဲ့ပဲဒီယုတ်ဒီနံကိုတာယာနှစ်သက်တတ်မြတ်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်။ဒီလိုနဲ့ကိလေသာတွေဖြစ်ပေါ်လာတော့ဆင်းရဲတရားကထက်ကြမကွာကပ်ပါလာပါတော့တယ်။ဒါကြောင့်ဆင်းရဲငြိမ်ငြိမ်ချမ်းသာခြင်းနဲ့သူဟာဆင်းရဲအစစ်မှန်ဖြစ်တဲ့ယုတ်နံတို့ရဲ့ဒုက္ခသဘောမှန်ကိုအမှန်တိုင်းပိုင်ပိုင်ခြားခြားသိဖို့လိုပါတယ်။အဲ့ဒါလိုသိအောင်ကပွားများရမယ့်တရားဖြစ်တဲ့မဂ်ကင်ရှိပါအကျင့်တရားကိုမိမိတဏ္ဍာမှာဖြစ်ပေါ်အောင်အားထုတ်ရပါတယ်။ဘယ်လိုအားထုတ်ရလဲဆိုရင်ဖြစ်သည်မြယုတ်ဖြစ်သည်မြနံကိုတတိနဲ့မပြတ်ဆောင်ရှုနေရပါတယ်။ယုတ်ခန္ဓာကိုယ်ကြီးမှာကြံတန်ယုတ်နူးညံ့ယုတ်ဖြစ်ပေါ်ရင်လည်းဖြစ်ပေါ်နေတဲ့အတိုင်းတတိနဲ့ဆောင်ရှုရပါတယ်။ယုတ်စည်းဖွဲ့စည်းယုတ်သိပ်ပြီးပူတွဲလုံးခဲယုတ်တွေဖြစ်ရင်လည်းဖြစ်တဲ့အတိုင်းနဲ့ဆောင်ရှုရပါတယ်။ပူယုတ်အေယုတ်ဖြစ်ရင်လည်းဆောင်ရှုထောက်ကန်တောင်းနည်းယုတ်လှုပ်ရှားရွေရှားယုတ်ဖြစ်ရင်လည်းဖြစ်နေတဲ့အတိုင်းတတိနဲ့ဆောင်ရှုရပါတယ်။ဒါကိုကာယ ानु ပတနာတတိပဋ္ဌာန်လို့ခေါ်ပါတယ်။နာကျင်ကြိုက်ခဲစားတဲ့ကိုယ်စင်ရဲ့တွေဆိုရင်ဘုဆွေမှုစိတ်မချမ်းသာမှုစတဲ့စိတ်ဆင်းရဲတွေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်နေတဲ့အတိုင်းရှုရပါတယ်။ကိုယ်ချမ်းသာတာစိတ်ချမ်းသာတာဝမ်းသာတာတွေဖြစ်ပေါ်လာရင်လည်းဖြစ်နေတဲ့အတိုင်းနဲ့ရှုရပါတယ်။ဒါကိုဝေဒနာ ानु ပါဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။ကောင်းတဲ့စိတ်ပဲဖြစ်စေဆိုးတဲ့စိတ်ပဲဖြစ်စေဖြစ်ပေါ်လာရင်လည်းဖြစ်ပေါ်တဲ့အတိုင်းရှုသိနေရပါတယ်။ဒါကိုစိတ်ဓာ ानु ပါဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။မြင်သဘောကြားသဘောနံသဘောစားသဘောစတဲ့သဘောတွေကိုလည်းမြင်တယ်ကြားတယ်စသည်ဖြင့်ရှုသိနေရပါတယ်။ဒါကိုဓမ္မ ानु ပါဒနာတတိပဋ္ဌာန်လို့ခေါ်ပါတယ်။လူရင်းကတော့ရုပ်ဖြစ်တိုင်းနံဖြစ်တိုင်းတတိမလို့ရအောင်အမြဲရှုသိနေဖို့ပါပဲ။ဒီလိုရှုရမှလည်းမတွေ့သေးမသိသေးတဲ့သဘောတွေကိုဉာဏ်စီစဉ်းစားပြီးမရှုရပါဘူး။ယခုလည်းငင်းတွေ့နေသိနေတဲ့သဘာဝကိုတွေ့နေသိနေတဲ့အတိုင်းသာရှုသိရပါတယ်။ဒါကိုပဲမြတ်စွာဘုရားကယထာဘူတံသမတ်ပညာယတထဗံအရှိသဘာဝအတိုင်းအမှန်တိပညာဖြင့်ရှုသိရမည်လို့မိန့်တော်မူပါတယ်။မိမိမတွေ့သေးမသိသေးတဲ့သဘောကိုစိတ်နဲ့ခေါ်ယူပြီးဉာဏ်စီစဉ်းစားပြီးရှုရင်ဘာဝနာမရညာဥပဒနာညာမဖြစ်ပါဘူ Saying Damian, Janian, Duinian, that Chidamu, Kilizaguma behind a dress, Sengago, Munez in him, Abu. Daja, Baunania, Yan, Puanian, Chiao. Yet have done Tama being a Dutaban, so that didn't I die? As she then I should be able to live out there. Though I yet ten young idiabu live aloma. Tinsia, Yokmanania, Namanania, who should be about it. Bayo, Benanguma, Shumelo, UHB, Miniababu. ဒီလိုရှိရမှာအစာဥမှာတော့တမာရီကကောင်းကောင်းမဖြစ်သေးတဲ့အတွက်ပြန်စိတ်လွင့်စိတ်ကြံစည်စဉ်းစားစိတ်တွေကိုပဲခဏခဏရှုနေရတတ်ပါတယ်စိတ်ဓာတ်ဥပဒနာပဲအဖြစ်များနေတတ်ပါတယ်ထို့သော်လည်းအဲ့ဒါလိုရှုပါများလာတော့ပြန်စိတ်လွင့်စိတ်တစ်ဖြည်းဖြည်းနဲ့လာပြီးစူးစိုက်တည်ငြိမ်မှုတမာရီအားကောင်းလာပါတယ်ဒီအခါမှာယောဂီရဲ့စိတ်ဟာကာမိသန္တာဗျာပါဒထိနာမိတ်တာဥဒ္ဒစကုက္ကုဆဝိသိကိစ လာတာနဲ့အမျှအသိဉာဏ်ကလည်းပို့ဖို့ထင်မြင်လာပါတယ်ဒီလိုအသိဉာဏ်ထက်လာတော့ယုံနံတို့ရဲ့သဘာဝလက္ခဏာတာမဉ္ဇဉ်လက္ခဏာတွေကိုသိစပြုလာပါတယ်ဒီနေရာမှာသဘာဝလက္ခဏာဆိုတာယုတ်တရားနံတရားအသိလေးတို့ရဲ့ပင်ကိုယ်ရင်းသီးသန့်သဘောပါပဲတခြားယုတ်တခြားနံနေနဲ့မသက်ဆိုင်မဲဆိုင်ရာယုတ်အသိလေးနံသီးသီးတို့နဲ့သာသက်ဆိုင်တဲ့သဘောလက္ခဏာလို့ဆိုလိုပါတယ်ပုံစံပြောရရင်ခင်မကျန်းနံတဲ့သဘောနင်းညံသဘောဟာပထဝီယုတ်နဲ့သာသက်ဆိုင်တယ်တခြားယုံနံတွေနဲ့မဆိုင်ပါဘူးထိတွေ့သဘောဟာဖတ်တာနဲ့သာဆိုင်တယ်ခံစားသဘောဟာဝေဒနာနဲ့သာဆိုင်တယ်တခြားယုတ်တခြားနံတွေနဲ့မသက်ဆိုင်ပါဘူးသဘာဝလက္ခဏာဆိုတာယုံနံတို့ရဲ့အဲဒီလိုပင်ကိုယ်ရင်းသီးသန့်သဘောလက္ခဏာပါပဲဒါကြောင့်ဓမ္မသင်္ကနီမူလဒီကမှာသဘာဝကက္ခလဖုဒနာဒီကောအတာဓာရဏောခင်မကျန်းနံရင်ထိတွေ့ခြင်းအစရှိတဲ့အများနဲ့မသက်ဆိုင်တဲ့သဘောဟာသဘာဝလက္ခဏာပါပဲလို့ရှင်းပြထားပါတယ်ဗာမညာလက္ခဏာဆိုတာကတော့ယုတ်အာလုံးနာအာလုံးနဲ့သက်ဆိုင်တဲ့အများဆိုင်သဘောလက္ခဏာပါပဲမတည်ငြဲတဲ့သဘောအနိစ္စဆင်းရဲတဲ့မကောင်းတဲ့သဘောဒုက္ခအသက်ဝိညာဉ်ပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောအနတ္တဒီသဘောသုံးမျိုးကိုယုတ်တိုင်းနံတိုင်းမှာရှိပြီးယုတ်တိုင်းနံတိုင်းနဲ့သက်ဆိုင်လို့ပါမညာလက္ခဏာလို့ခေါ်ပါတယ်ဒါကြောင့်ဓမ္မသင်္ကနီမူလတိကမှာပဲပါမညာပါဒါရဏောအနိစ္စာရိသဘာဝအများနဲ့ဆိုင်တဲ့အနိစ္စအစိုက်တဲ့သဘောဟာတာမညာလက္ခဏာပါပဲလို့ရှင်းပြထားပါတယ်အဲ့ဒီသဘာဝလက္ခဏာတမညာလက္ခဏာနှစ်ပါးနဲ့ကယောဂီဟာသဘာဝလက္ခဏာကိုလည်းဥတည်ပြီးတမညာလက္ခဏာကိုနောက်မှသိပါတယ်။သို့တော်လည်းတမညာလက္ခဏာကိုသိတဲ့အဆင့်မှာလည်းသဘာဝလက္ခဏာကိုပါသိနေတယ်ဆိုတာသတိပြုရပါမယ်။သဘာဝလက္ခဏာကိုယခုရှင်းပြမယ်အတိုင်းသိလာပါတယ်။ဝမ်ပိုက်ကဖောင်းမှုပိန်မှုကိုရှုနေကြမှာတောင်တင်းသဘောထောက်ခံသဘောရွေးရှားသဘောတွေကိုဝမ်ပိုက်ပုံတန်ထမှာပါပဲပြီးပြီးတန်တန်ပြီးပြီးတတ်တာသိလာပါတယ်။ဒါဟာဝါယောခေါ်တဲ့လေရုပ်ရဲ့သဘာဝလက္ခဏာကိုပိုင်းပိုင်းခြားခြားသိရင်းမှာပဲသူ့ကိုရှုသိနေတဲ့စိတ်ကိုလည်းငါရှုတယ်ငါသိတယ်ဆိုတဲ့အတ္တသဘောတွေမပါတော့ပဲထောက်ကန်တောင်းနေရွေးရှားရုပ်စီကိုဥတ္တံဥတ္တံပြီးသိပြီးသွားတဲ့သဘောလေးမျှတာပဲလို့သိလာပါတယ်ဒါဟာနန္တရားရဲ့အာယုန်စီတို့ညွတ်ချင်းဆိုတဲ့သဘာဝလက္ခဏာနဲ့စိတ်ရဲ့အာယုန်ကိုသိချင်းဆိုတဲ့သဘာဝလက္ခဏာကိုသိနေခြင်းပါပဲထို့အတူပဲဉာဏ်ဉာဏ်လျှောက်တဲ့အခါကြွရဲလှမ်းနေချရဲလို့ရှုလိုက်မှာခြေဘဝရဲ့အထက်ဘက်စီကိုတွန်းတွန်းတက်သွားတဲ့သဘောရှေ့ကိုတရွေချင်းတရွေချင်းယွေ့ယွေ့သွားတဲ့သဘောအောက်ဘက်စီကိုတရွေချင်းတရွေချင်းယွေ့ယွေ့ကျသွားတဲ့သဘောကိုသိနေတာဟာဝါယောယုတ်ရဲ့သဘာဝလက္ခဏာကိုသိနေခြင်းပါပဲရှုစိတ်ရဲ့ကြွမှုလှမ်းမှုချမှုသဘောစီကိုဥတန်းဥတန်းပြီးတော့သိသိနေတာဟာစိတ်နံရဲ့သဘာဝလက္ခဏာကိုသိနေခြင်းဖြစ်ပါတယ်အဲဒီလိုသိနေတဲ့အခါမှာယုတ်နံတို့ရဲ့ပင်ကိုယ်ရင်းသီးသန့်သဘောမျှကိုသာသိနေတဲ့အတွက်အသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတဲ့အတိမှားအမြင့်မှားယောဂီရဲ့တဏ္ဍာမှာပြင့်စင်နေပါတယ်။ဒါဟာနာနဲ့ယောဂရဲ့တဘာဝကိုအမှန်တိုင်းသိမြင်တဲ့နာမရူပပရိစ္ဆေဒဉာဏ်ကအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိကိလေသာကိုတည်ငှဘာဟံအဖြစ်ပယ်တတ်ထားတာပါပဲ။ဒီဘောကိုပဲအတိမှားအမြင့်မှားသင်ကျင်းနေတာဖြစ်လို့ဒိဋ္ဌိဝိတ္တရီလို့ခေါ်ပါတယ်။ရှုစရာအာယုံရှိလို့ရှုတိစိတ်ကလေးတွေဖြစ်ဖြစ်နေတာပဲလို့လည်းအကြောင်းအကျိုးသဘောကလေးတွေကိုသိသိလာပါတယ်။ကြွခြင်းစိတ်၊ဆန်းခြင်းစိတ်၊ချခြင်းစိတ်ကိုယ်ကျင်ဆိုင်ဉာဏ်စိတ်ထိုင်ဉာဏ်ထဉာဏ်စိတ်ကလေးတွေပါထင်ရှားလာလို့အဲ့ဒီစိတ်ကလေးတွေကိုပါထည့်ပြီးရှုရတဲ့အခါမှာကြွခြင်းစိတ်စသည်ရှိလို့သာကြွရုပ်စသည်ဖြစ်ပေါ်လာတာပဲလို့လဲနာအကြောင်းကြောင့်ယုတ်အကျိုးဖြစ်ပုံကလေးတွေကိုလည်းသိလာပါတယ်ဒီလိုသိလာတဲ့အခါမှာကြွမှုလှမ်းမှုချမ်းမှုကိုပြုလုပ်ပေးသူပုဂ္ဂိုလ်တ attva ဆိုတာမရှိအကြောင်းအဆက်ဆက်ကြောင့်အကျိုးအဆက်ဆက်ဖြစ်နေတဲ့သဘောတတ်တဲ့မျှတာပဲလို့အမှန်တိုင်းသိမြင်လာပါတယ်ဒါအကြောင်းအကျိုးကိုခွဲခြားစိတ်ဖြာပြီးသိတဲ့ပစ္စယပရိခာဉာဏ်ကကာရကအတ္တဝေရကအတ္တဒိဋ္ဌိကိလေသာကိုတည်ငှဘာအဖြစ်ပယ်ပတ်ထားတာပါပဲဒီနေရာမှာရှုမှတ်ပွားများမှုကြောင့် ယုံနာတို့ရဲ့သဘောမှန်ကိုအမှန်တိုင်းပိုင်းပိုင်းခြားခြားသိမြင်လာကုန်အမှန်တိုင်းပိုင်းပိုင်းခြားခြားသိခြင်းကြောင့်ကိလေသာငြိမ်းနေပုံကိလေသာကိုပယ်နိုင်ပုံကိုသတိပြုခဲ့ဖို့လိုပါတယ်ကိလေသာငြိမ်းနေတဲ့အခိုင်မှာဆင်းရဲခြင်းညာကိုတဏှာအဖြစ်ဆက်ရောက်နေတယ်ဆိုတာကတော့ပြောဖို့မလိုတော့ပါဘူးယခုယုံနာတို့ရဲ့သံညာလက္ခဏာကိုသိပုံဆက်ပြောပါဦးမယ်ယောဂီဟာတွတ်တဲ့ရှိမှပွားများလာတဲ့အမြတတိသမารိညာနေပို့ဖို့ရင့်နာလာပါတယ်ဒီအခါမှာအရှိဝံရုပ်တွေတစ်ခုပြီးတစ်ခုဖြစ်ပေါ်ပြီးပျောက်ပျောက်သွားတာကိုအထက်လိုက်အထက်လိုက်လုံးလုံးမြောင်းများစွာသိမြင်လာပါတယ်။လှမ်းရုပ်ချုံများအဆင်ဆင်ဖြစ်ဖြစ်ပြီးပျောက်ပျောက်သွားတာကိုလည်းပိုင်ပိုင်ခြားခြားသိမြင်လာပါတယ်။ကြွရတယ်၊လှမ်းနေချတယ်လို့ရှုတဲ့စိတ်တွေဖြစ်ပေါ်လာပြီးပျောက်ပျောက်သွားတာကိုလည်းရှင်းရှင်းလင်းလင်းသိလာရပါတယ်။ဒီလိုသိမြင်လာတဲ့အခါမှာယခင်ကခြေတလားအတွင်းမှာကြွရတဲ့အချိန်ကစပြီးတော့ချတဲ့အချိန်အထိရုပ်ကြီးဟာတစ်ခုလေးပဲဖြစ်ပြီးတည်မြဲနေတယ်လို့ထင်မှတ်ခဲ့တဲ့နိစ္စတင်ညာမရှိတော့ပါဘူး။ကြွရယုံနှမ်းယုံချယုံအဆက်ဆက်ဟာတစ်ဆက်ကတောင်မှတည်ရမနေပဲဖြစ်ပေါ်ပြီးတာနဲ့ချက်ချင်းပဲပျောက်ပျောက်ပျောက်ပျောက်သွားကြတာပဲမတည်မြဲတဲ့သဘောတွေပဲလို့အနိစ္စလက္ခဏာကိုသိမြင်လာပါတယ်ချက်ချင်းချက်ချင်းပဲပျောက်ပျောက်ပျက်ပျက်သွားကြလို့မကောင်းတဲ့သဘောတွေပဲဆင်းရဲတဲ့သဘောတွေပဲလို့ဒုက္ခလက္ခဏာကိုသိမြင်လာပါတယ်ဒါကြောင့်မွေးဖွားလာကလေးကတမန်တော်ဘုရားရောက်တဲ့အထိမပြတ်မစည်းပဲတတ်တော်ရဲ့ခန္ဓာကိုယ်မှာအမြဲတည်ရှိနေတယ်လို့ရှင်းကထင်ခဲ့တဲ့အသက်ဝိညာဉ်အတ္တဆိုတာလည်းမရှိပါကလားဖြစ်ဖြစ်ပြီးပြက်ပြက်သွားတဲ့ရုပ်သဘောနံသဘောမျှတာရှိတာပါလားလို့လဲအနတ္တလက္ခဏာကိုပိုင်ပိုင်ခြားခြားသိလာပါတယ်။အာကုဇရာအခိုင်အမာအနှစ်သားမရှိတဲ့ဟာတွေပဲလို့လဲသိမြင်လာပါတယ်။ဒီလိုသိမြင်တဲ့အသိမြင်တွေဟာယတနိစ္စံတန်ဒုက္ခံယံဒုက္ခံတတနတ္တဆိုတဲ့ဘုရားဟောဒေသနာတော်အတိုင်းသိခြင်းမှာပဲ။အကျဉ်သဘောသည်မတည်မြဲထိုသဘောသည်ဆင်းရဲဤ။အကျဉ်သဘောသည်ဆင်းရဲဤထိုသဘောသည်အလိုတိုင်းဖြစ်စေနိုင်သည့်အတ္တမဟုတ်အာကုဇရာအခိုင်အမာအနှစ်သားမဟုတ်လို့ပါမင်းရလက္ခဏာကိုပိုင်ပိုင်ခြားခြားသိနေခြင်းပါပဲဒီလိုသိလာတဲ့အခါမှာတည်မြဲနေတယ်ကောင်းတယ်ချမ်းသာတယ်လို့အတိမှပြီးတာယာတက်မဲ့မိတဲ့တဏှာကောင်းဆောင်တဲ့ကိလေသာတွေလည်းငြိမ့်နေပါတော့တယ်ဒါကပဲအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါတို့တင်၍ဆင်ញံသုံးသတ်တဲ့သမထနာဉာဏ်လို့ခေါ်ပါတယ်ဒီအနိစ္စဒုက္ခအနတ္တဆိုတဲ့သမညာလက္ခဏာကိုသိတဲ့ဉာဏ်လေးရင့်တန်လာတာနဲ့အမျှယုံနံတို့ရဲ့ဒုက္ခတဘာဝကိုဘောဘောဒီပိုင်ပိုင်ခြားခြားပြက်ပြက်သားသားသိမြင်လာပါတယ်ဒီအသိအမြင်ရင့်တန်လာတာနဲ့အမျှယုံနံပေါ်မှာယောဂီရဲ့ခံယူချက်ခံစားချက်တွေပြောင်းလဲတွတ်တက်လာပါတယ်ယုံနဲ့နံကိုမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေလို့ကြောက်စရာတွေပဲလို့သိမြင်လာပါတယ်မကောင်းတဲ့ဟာတွေပဲလို့လည်းအပြစ်မြင်လာပါတယ်ညှိငွေပြီးလွတ်ချင်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်ဒီလိုနဲ့ထပ်ပြန်တလဲလဲယုံနံကိုရှုပွားလေမမြဲခြင်းရဲ့အလိုမလိုက်အစိုးမရအစိုက်တဲ့မကောင်းတဲ့သဘာဝတွေကိုပဲသိမြင်လေသိမြင်နေပါတော့တယ်တို့တော့လေနောက်ဆုံးမှာအရှိကံယုံနံတို့ရဲ့ဖြစ်ပေါ်လာလိုက်ပျောက်သွားလိုက်ဆိုတဲ့သဘောတသက်ပေါ်မှာပဲရှုစိတ်တည်ငြိမ်နေပြီးဝမ်းမနေဝမ်းမသာမချမ်းသာမစည်းရဲအလဲအလတ်သဘောမှာပဲတည်နေပါတော့တယ်ဒီလိုနဲ့ဒုက္ခသစ္စာအမှန်ဖြစ်တဲ့ယုံနံဆင်းရဲကိုပိုးပြီးရှင်းရှင်းလင်းလင်းပြက်ပြက်သားသားပိုင်ပိုင်ခြားခြားသိလာလေညှိတွယ်မှုတဏှာကောင်းဆောင်တဲ့ကိလေသာတွေငြိမ်နေဖြစ်ပြီးနောက်ဆုံးမြင့်ညာ40ဖြစ်ပေါ်တဲ့အခါမှာကိလေသာခတ်သိမ်းလုံးဝငြိမ်ပြီးဆင်းရဲချုပ်ငြိမ်းတဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်မြင်သိမြင်ဆက်ရောက်ရပါတော့တယ်။ဒီလိုဆင်းရဲငြိမ်းပြောက်ချမ်းသာလို့ရောက်အောင်ဒီတရားအစမှဟောခဲ့တဲ့အတိုင်းပွားများရမယ်မြေခင်ရှင်းပါမြေကတစ္ဆာတရားကိုမိမိတဏ္ဍမှာဖြစ်ပွားအောင်ရှုပွားရပါတယ်။ဒီလိုရှုပွားရမှာယုံနာအာယုံကိုရှုနိုင်အောင်ကြောင့်ညာဆိုင်အထုတ်တာကတမ္မာဝါယာမရှုတာကတမ္မာတတိယုံနာအာယုံကိုစူးစိုက်တည်ငြိမ်နေတာကတမ္မာတမာတိရှုစိတ်ကိုယုံနာအာယုံကိုဥလှည့်ပြီးတင်ပေးတာကတမ္မာသင်္ကပ္ပအမှန်တိုင်းပိုင်ပိုင်ခြားခြားသိတာကတမ္မာဒိဋ္ဌိရှုနေခိုင်းမှာအပြင်းမကင်းနဲ့အပြောအဆိုအပြုအမူအသက်မွေးမှုတို့ကိုမပြုဘဲရှောင်ကျဉ်နေတာကတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝမင်းကြီးများပါပဲဒါကြောင့်ယောဂီဟာရုပ်ကိုရှုတိုင်းနာမ်ကိုရှုတိုင်းပွားများမယ်မြင့်ကရှင်းပါမြင့်ကတစ္ဆာတရားကိုပွားများနေပါတယ်ဒါကြောင့်မဲပိုင်ပိုင်ခြားခြားသိရမယ်ဒုက္ခတစ္ဆာအမှန်ယုံနံဆင်းရဲကိုအမှန်တိုင်းသိမြင်နေပါတယ်ဒီလိုသိခြင်းကြောင့်ပဲပယ်ရမယ်သမှုရိယတစ္ဆာတဏှာကိုပယ်တတ်နိုင်ပါတယ်။ဆင်းရဲကိုဖြစ်ပေါ်တဲ့အကြောင်းတဏှာကိုပယ်တတ်လိုက်တော့ဆင်းရဲငြိမ်းတဲ့သဘောကိုဉာဏ်နဲ့မျက်မှောက်ထင်တဲ့သိမြင်ဆက်ရောက်တော့တာပါပဲ။ဒါကြောင့်သိပယ်ဆိုင်ပွားဤလေးပါအများတတ္တဝသိပါစေ။တတ္တဝမှန်သည်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ။
ကဘာရေးစီရီလန်ချမ်းမြေရိတ်တာကျောင်းမှာဆရာတော်ရှင်စနကာဝိဝင်သားကတိပေဆိုင်ပွားတရားတော်ကိုဟောကြားတော်မူလို့ပြီးပါပြီရှင်